ခု2019ခုနှစ်မှာလည်းကမ္ဘာကြီးကကျန်းမာရေးပြဿနာအမျိုးမျိုးနဲ့ရင်ဆိုင်ရမယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကပြောကြားလိုက်ပါတယ်။ဒီထက်ဝက်သက်နဲ့ရှမ်းပြည်နယ်မှာဒီလပိုင်းမှာဖြစ်ပေါ်သွားတဲ့စုံစုနာလို့ကာဝေးစိတ်ကြိုတင်ထိုးနိုင်ရဲ့မထိုးမီလို့ရောဂါဖြစ်ရတာမျိုးတွေလည်းပါတယ်လို့ပြောပါတယ်။ဒါတွေကသဘာဝပတ်ဝန်းကျင်ညဉ့်ညံ့တာနဲ့ရာသီဥတုပြောင်းလဲလို့ဖြစ်ပေါ်ရတဲ့ကျန်းမာရေးပြဿနာအပြင်စမေကြောင့်ပြိပခကြောင့်နဲ့တခြားလူသားချင်းစာနာမှုဆိုင်ရာပြဿနာတွေကြောင့်ကျန်းမာရေးထိခိုက်ရတယ်လို့လည်းပြောပါတယ်။ဒီ2019ခုနှစ်တဲကမ္ဘာကျန်းမာရေးကိုအနေနဲ့ပြီးနေတဲ့အကြောင်းအရာ10ခုကို WHO ကဖော်ပြပါတယ်။နံပါတ်1ကတော့လူမှုညဉ့်ညမ်းတာနဲ့ရာသီဥတုပြောင်းလဲတာကိုဖော်ပြတာမို့မြန်မာနိုင်ငံနဲ့တိုက်ရိုက်သက်ဆိုင်ပါတယ်။လူမှုညဉ့်ညမ်းရတဲ့အကြောင်းပြောရရင်ရရရီနာတိဆောက်တဲ့ဆက်ယုံတွေကထွက်တဲ့အခိုးမွေတွေကိုလေးသိမ့်နိုင်ဒေသခံတွေရှူဆိုင်နေရပါတယ်။ဥပမာလေဗရောင်းတောင်ကျင်းကြီးစီမံကိန်းအတွက်တည်ဆောက်တဲ့ဆလင်းကြီးမျိုးနယ်ကမိုးကြိုးဆက်ဖရစ်အက်ဆစ်ဆက်ယုံဆိုရင်ကန်ကုန်းရွာနဲ့မနီးမဝေးမှာရှိနေတာမို့ဆက်ယုံကထွက်လာတဲ့အနံစိုးတံကိုဒေသခံတွေရှူဆိုင်ရပါတယ်။ဒီအတွက်ဆက်ယုံနဲ့အခြေတင်ဖြစ်ရပြီးဆက်ယုံကလိုအပ်သလိုပြုပြင်နေဆိုပေမဲ့လေသိမ့်ရင်အနံ့ကရနေတော့မယ်လို့ကန်ကုန်းရွာကဥတည်အောင်ဆိုကပြောပါတယ်
။ကန်ကုန်းရွာရဲ့အရှိဘက်မှာရှိတဲ့ကက်လက်ရှိတာပေါ့ဗျာ။ရွာနဲ့ဆိုရင်တော့ဂိုင်း90ဘတ်ချလဲမှာပဲရှိတယ်ဗျသူတို့နေနေမင်းနဲ့ဆိုရင်စာတင်ကြောင်းနဲ့ဆိုရင်တော့ဂိုင်းနေရာတော့ပဲရှိမယ်ဗျဆက်ယုံကရွာရဲ့အရှိတောင်ဘက်မှာရှိတာဆိုတော့ညောက်လေးတိုက်နေတော့အနံ့ကတော့မရဘူးပေါ့ဗျအဲလေကြောင်းတင်တဲ့အခါမျိုးတော့ဆက်ယုံချိုရင်းလို့အငွေထွက်လာလို့လေကြောင်းတင်လာလို့ရှိရင်တော့မနေနိုင်အောင်ကတော့နန်းနေဗျအ
ရင်ကထက်စာရေးအနံ့စိုးအထွက်နေပေမဲ့သူကိုယ်တိုင်ကြုံရတာကိုဥတင်ဆိုးကပဲ
အနံ့နေတာဆိုတာကသူတို့ကနီးပညာရဲ့မြင့်တယ်လို့ပြောတယ်ခေါင်းနိုင်မြင့်တဲ့ပုံစံမျိုးတွေပဲဒါပေမဲ့တကယ်သူတို့ချုံရင်းချက်ရှိလာတဲ့အခါမျိုးဒီရင်ခွေကရွာပေါ်ကျလာတဲ့အခါမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့အတည်နဲ့နေရာခုချင်းဒီရနေဆုံးပဲစလဲတဲ့အချိန်ကြီးရနောက်စက်ရုံချုံရုံမှုဖြစ်တဲ့အခါမှာလေချောင်းတင်တဲ့အခါကျတော့ကျွန်တော်တို့ခြေရောပေါ်မှာအစင်ငွေကြောက်လို့ရှိရင်ကျွန်တော်တို့နန်းတယ်ကြနန်းတဲ့အခါမှာနှာခေါင်းတွေမုန်တာတွေအကောင်တွေရတာတွေပြုတ်ပြီးအန်တဲ့ပုံစံမျိုးတွေကျွန်တော်တို့ကိုယ်တိုင်လည်းအဲ့စက်ရုံနန်းတဲ့အခါသွားလို့ရှိရင်ကျွန်တော်တို့ဖြစ်တယ်ပေါ့ဗျာစက်ရုံတစ်ခုခုချုံရင်းတဲ့ပုံစံမျိုးတွေကတောင်လေတိုက်တဲ့ပုံစံမျိုးတွေဆိုရင်ရွာပေါ်ကျလာရင်တော့နန်းတယ်ဗျရွာရှိပိုင်းမှာဆိုလို့ရှိရင်ဒီတိရွတ်တွေအစင်းလက်ကျွေတဲ့ပုံစံမျိုးတွေဖြစ်ခဲ့ဘူးတယ်ပေါ့ဗျာ
ကဘာမာတော့လေဓုညဉ့်ညမ်းနဲ့တွေ့နေစဉ်လူ9တန်းသေဆုံးနေရပြီးလူ10ယောက်တိုင်း9ယောက်ဟာညဉ့်ညမ်းနဲ့လေရှူနေရတယ်လို့ပြောပါတယ်ကင်ဆာလေးပင်တုံးဖြတ်တာနှလုံးနဲ့အဆုတ်ရောဂါတွေနဲ့သေဆုံးရပြီးသေဆုံးသူ90ရာခိုင်နှုန်းဟာဝင်းဝင်းနေတဲ့တိုင်းပြည်တွေနဲ့ဝင်းဝင်းအလဲအလတ်ရှိတဲ့တိုင်းပြည်တွေကလို့ပြောပါတယ်စမုလုပ်ငန်းတွေတည်ယူပို့ဆောင်ရင်းနဲ့ဆက်ပြိုးရေးလုပ်ငန်းတွေနဲ့ချက်ပြုတ်ရာကမိခိုးတွေထွက်တဲ့အတွက်လို့ဆိုပါတယ်လူမှုအဓိကညဉ့်ညမ်းရတာကတော့ရုပ်ကျင်းလောင်စာလောင်ကျွမ်းတာဖြစ်ပြီးဒါကပဲရာသီဥတုကိုပြောင်းစေတာပါရာသီဥတုပြောင်းတဲ့အတွက်2030ကနေ2050မှာအာရတတ်ချွတ်တဲမှုငှက်ဖျားယောဂါဝမ်းပြဲဝမ်းလျှောနဲ့ရာသီဥတုပူပြင်းတဲ့ဓာတ်ပိပြီးတစ်နှစ်ကိုလူနှစ်သိန်းခွဲထပ်ပြီးတော့သိဆုံးမယ်လို့ WHO ကခန့်မှန်းပါတယ်။ဒါရီဒီလိုရှိတဲ့အတဲရန်ကုန်တိုင်းမှာတိုင်မယ်အမိုက်ပုံမနစ်ကမီးလောင်ချိန်ကအနီးနားမှာမခံရနိုင်အောင်မိကုန်းမွေတွေမှုန်သွားတဲ့အတွက်အသက်အရွယ်ကြီးယူသူတချို့ဆုံးမရတဲ့ဖြစ်ရပ်ဖြစ်ရှိပြီးဆေးရုံတက်ရသူတွေလည်းတက်ရပါတယ်။ WHO က2012ခုနှစ်မှာပြုစုတဲ့စည်ရင်းတိုင်းဆိုရင်မြန်မာနိုင်ငံမှာလူသသိန်းကျော်လူနဲ့လူ128ယောက်လောက်ဟာလေရုညဉ့်ညမ်းတာနဲ့ဆက်ဆက်တဲ့ယောဂါတွေကြောင့်သေဆုံးရတယ်လို့ဖော်ပြပါတယ်။2016ခုနှစ်မှာတော့မြန်မာနိုင်ငံဟာကမ္ဘာလေရုအညဉ့်ညမ်းဆုံးနိုင်ငံတစ်နိုင်ငံလို့ဖော်ပြပြီးကျန်းမာရေးဝန်ကြီးဌာနက2018ခုနှစ်မှာထုတ်ပြန်တဲ့မြန်မာနိုင်ငံပတ်ဝန်းကျင်ရေးရာကျန်းမာရေးပြဿနာအစဉ်ခံစားမှာနိုင်ငံတကာနဲ့ပူးပေါင်းပြီးပတ်ဝန်းကျင်ရေးရာကျန်းမာရေးဆိုင်ရာအလို့ယုံဆွေးနွေးပွဲတွေတင်နန်းတွေပို့ချနေတယ်လို့ဖော်ပြပါတယ်။ဒါပေမဲ့ထင်မြင်အမိုက်ပုံမီးလောင်ချိန်ကမြန်မြန်ဆန်ဆန်မငြိမ်းပန်းနိုင်လို့ပဝင်းကျင်ရေးရာကျန်းမာရေးပြဿနာကိုဖြေရှင်းနိုင်မှုရော်ရဲရရလို့ဆွီဒင်သူတေတီအီလီယော့ဘရန်နော်ကတုံ့ပြန်ပါတယ်။ဆွီဒင်သူတေတီကထိမင်းအမိုက်ပုံကိစ္စအလေးပေးပြောတာဖြစ်ပြီးမြန်မာနိုင်ငံမှာဆက်ယုံနေသူတစ်ဖြစ်ကြောင့်မိသူရေး၃ဆက်ယုံနေအလို့ယုံနေကထွက်တဲ့မိခိုးတွေကြောင့်လေးထုညဉ့်ညမ်းရတဲ့အပြင်ဆက်ယုံအလို့ယုံဆောက်လို့ရေးလူနေရက်ွက်တွေကစွန့်ပစ်တဲ့အမိုက်နှံတွေကလည်းကျန်းမာရေးကိုတနည်းတစ်ပုံထိခိုက်စေပါရဲ့ရှင်။